မှန်တဲ့ငြိမ်းချမ်းရေးဖက်ဒရယ်ပြည်အောင်စုတည်ထောင်ရေးပြည်내တွင်ကိုယ်ကျင်းမာကိုဖန်တီးနိုင်ရေးနဲ့ဒီမိုကရေစီအပြည့်အဝရရှိရေးဆိုတဲ့ရည်ရွယ်ချက်တွေနဲ့အတူဒေသခံတွေအရက်ဖက်အဖွဲ့တွေနဲ့ဘာသာရေးအဖွဲ့တွေရဲ့တောင်းဆိုချက်တွေကြောင့်ကချင်ပါတီတွေပေါင်းစည်းပြီးကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဖြစ်လာတာလို့ဆိုပါတယ်ကချင်ပြည်နယ်ဒီမိုကရေစီပါတီ၊ကချင်ဒီမိုကရက်တစ်ပါတီ၊စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီ၃ခုပေါင်းလိုက်တဲ့အတွက်ပါတီဝင်အင်အားများလာသလိုဒေသခံတွေရဲ့ယုံကြည်မှုပိုတိုးလာပြီးပါတီဝင်အသက်တွေထပ်တိုးလာတာတွေလည်းရှိနေတယ်လို့ပြောကြပါတယ်။ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးအင်ရှန်ဆန်းအောင်က KSPP ပါတီအာဏာရလာမယ်ဆိုရင်ပြည်내တွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလက်ရှိထပ်ပိုမိုအဆင်ပြေချောမွေ့လာနိုင်လိမ့်မယ်လို့သူ့အမြင်ကိုပြောလာပါတယ်
။တော့ဒီရက်ခံပါတီကခိုင်ခံမမအားကောင်းကောင်းနဲ့ဟာတစ်ခုမှမရှိဘူးနော်။ဒါအားကောင်းမဲ့ပါတီတစ်ခုတော့ဖြစ်လာမယ်လို့တော့ကျွန်တော်လင်းရတာပဲ။နေရာကောင်းကောင်းပြလာရင်တော့ဒီရက်ငင်းချင်းကြီးအတွက်လည်းအများကြီးထောက်ကူဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်။အဲဒီဆိုနေဒီနေအစိုးရဒီလွတ်တော်တွေဆိုညင်းချမ်းရေးနဲ့ပတ်သက်တဲ့ဘာမှပြောပိုင်ခွင့်မရှိတယ်လို့ဖြစ်နေတယ်။ဒီကဒေသခံပါတီနဲ့ဆိုညင်းချမ်းရေးအတွက်လည်းတူလီတူဟန်နဲ့တော့အတိုင်းအတာတစ်ခုတော့ဟိုအားစိုက်ပြီးမှပြောနိုင်ဆိုနိုင်လုပ်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။
ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာတော့ကချင်ပြည်နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်အများစုအနိုင်ရခဲ့ပါတယ်။2020ရွေးကောက်ပွဲမတိုင်ခင်ကချင်တိုင်းရင်းသားပါတီတွေစုပေါင်းလိုက်နိုင်တဲ့အတွက်လာမယ့်ရွေးကောက်ပွဲမှာကချင်ပြည်နယ်ရဲ့ရွေးကောက်ပွဲရလဒ်ဟာအပြောင်းအလဲတွေဖြစ်သွားနိုင်ပါသလား။ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာတူးကြပြောတာက
ယုံကြည်ချက်အပြည့်ရှိပါတယ်ဒီလိုတွေကပြောဆိုနေတဲ့အတိုင်းလေကျွန်တော်နားထောင်ကြည့်ပါတယ်ဒီကောက်တော့ဒေတာပါတီတွေအဲ့ရောက်လာပြီပေါ့ပါတီကြီးတွေတောင်းပေးတဲ့အချင်းသေးခဲ့ပါသည်ဒါပေမဲ့ဒီပြည်နယ်အကျိုးအတွက်တော့တည်ပူနေတာမရှိရဘူးဒါကြောင့်အခုကိုယ်တာဝန်ပြုတွေဖြစ်တဲ့ဒေတာပါတီတွေပဲတောင်းပေးတာအကောင်းဆုံးဖြစ်မယ်ဆိုပြောတဲ့သူတွေရှိတယ်ဒီလိုထုတ်ကလည်းသူ့ကြားပြီပါပါ
ပြည်내တွင်အဓိကပြိုင်ဘက်ပါတီတွေကအင်အားကြီးပါတီတွေဖြစ်တဲ့ NLD နဲ့ USDP ဖြစ်တဲ့ဆိုတာကို KSPP ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့ဒေသခံတွေကလက်ခံထားကြပါတယ်။မြကြီးနားဒေသခံကချင်တိုင်းသားတဦးဖြစ်တဲ့ဦးစော်ချက်ကကချင်ပါတီတွေပေါင်းစည်းလိုက်တာကိုကြိုဆိုကြောင်းအခုလိုပြောပါတယ်
သူကောင်းကောင်းလေးတွေ့ကြုံကြခဲ့တယ်လို့ကျွန်တော်မြင်တယ်ဒီလိုမျိုးဖြစ်တင်တာကြာလာပါပြီအဲ့ဒါကြောင့်ကျွန်တော်တို့လည်းတိမတ်ပြုတ်ပါတယ်ပြီးတော့ကြိုးဆိုပါတယ်အဲ့တော့ဒီကလည်းလူကိုမကြည့်နဲ့ပါတီကိုပဲကြည့်ပါဆိုတော့အနေထားမှာကျွန်တော်တို့ပြည်သူလူထုကလည်းဒီ changes ကြည့်ပြီးရောဆိုမှကျွန်တော်တို့ passive နေကမှကျွန်တော်တို့သူတို့ကိုမေးပြတဲ့ကြမေးပြလိုက်တော့နိုင်တော့တဲ့အခါကျတော့ကျွန်တော်တို့ပြည်သူလူထုတွေလူလာတောင့်တတဲ့အတိုင်းတာရခိုင်တို့ကအင်မတန်နေတာပေါ့နော်အဲခက်ခဲကြားသေးကပဲဒီတာဝန်ခံမှုတာဝန်ယူမှုရှိတဲ့အာဏာရအစိုးရတော့ဖြစ်ခဲ့ကြနေပေါ့ကွာတိုင်းဒါဒေတာဒီမှာရောဒီမမာဒီရောအန်ယူဂျီအနေနဲ့ဒီခေါက်တော့နည်းနည်းတော့ရုံရမဲ့အနေထားရှိပါလေ
အပြောင်းလဲကောင်းကိုဖော်ဆောင်မှုနိုင်ငံရေးပါတီတွေအနေနဲ့အရေးအချင်းပြည့်မီတဲ့ကိုယ်စားလှယ်လောင်းတွေကိုသာစီစစ်ရွေးချယ်ပြီးရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်စေလိုကြောင်းဒေသခံတွေကအကြံပြုကြပါတယ်။တိုင်းဒေသပါတီတွေကတော့ပြည်내အစိုးရဖွဲ့နိုင်ရေးအတွက်လာမယ့်2020ရွေးကောက်ပွဲမတိုင်ခင်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေထဲကပုံမှန်261ခါခွေးကိုပြင်ဆင်ဖို့လိုလားနေကြပါတယ်။ပုံမှန်261ခါခွေအရာနိုင်ငံတော်သမ္မတကသာပြည်내နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုဓာတ်ရိုက်ခန့်အပ်ခွင့်ရှိတာဖြစ်ပြီးတိုင်းဒေသပါတီတွေကကိုယ်စားလှယ်အများစုအနိုင်ရတဲ့ပါတီကဝန်ကြီးချုပ်ကိုရွေးကောက်တင်မြှောက်နိုင်အောင်ဖွဲ့စည်းပုံကိုပြင်ဆင်လိုနေတာဖြစ်ပါတယ်။လာမယ့်2020ရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲအပြီးပြည်내တွေမှာတိုင်းဒေသပါတီတွေရဲ့အလားအလာဘယ်လိုရှိလာနိုင်မှာလဲ။ရွေးကောက်ပွဲစောင့်ကြည့်လေးလာရေး page အဖွဲ့ရဲ့အမှုဆောင် director ဆိုင်းရဲကျော်စွာမြင့်က
ဒီကြာလာတော့ဗျာဟိုတိုင်းရင်းသားပါတီအနေနဲ့နိုင်ငံလုံးအဆင့်ပြည်ထောင်စုအဆင့်ပါတီကြီးကိုရှင်ပြိုင်ဖို့အတွက်သူတို့ဟာသူတို့ပြန်ပြီးစုစုစည်းလာတဲ့ strategy ကိုပုံပြီးတုံးလာတာပေါ့လေဒီနေ့ဒီမှာတော့ပို့ပြီးတော့မှရွေးကောက်ပွဲမှာကျွန်တော်တို့ message စီးယုံတာတွေရှင်ပြိုင်မှုတွေပို့ကြီးမယ်ဆိုတာတော့ကျွန်တော်တို့ပြောလို့ရတယ်အဲ့ဒါတော့ဒီကြာဥမာမွန်ပါတီရောမှာကျွန်တော်ကချင်တို့အောင်ဆိုချင်တာသူတို့လက်ရှိအာဏာရနေတဲ့ပါတီကြီးတွေသူတို့ရှင်ဖို့ကြိုးစားတာပေါ့
လက်ရှိမှာတော့ကချင်ပြည်နယ်မှာလွှတ်တော်ကိုယ်စားလှယ်53ဦးရှိပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်အများစုနဲ့အနိုင်ရထားပါတယ်။ NLD ကိုယ်စားလှယ်26ဦး၊တက်မတော်သားလွှတ်တော်ကိုယ်စားလှယ်13ဦး၊စံခိုင်ဖွံ့ဖြိုးရေးပါတီက9ဦး၊ကချင်ပြည်နယ်ဒီမိုကရေစီပါတီက3ဦး၊လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီက2ဦး၊ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီတွေက2ဦးစီအနိုင်ရထားပါတယ်။ Lamayugabuemaro, KSPP, NND, USDP, Badiroha, Ketsimjinema, Amyazu, Nayayi, Adra, Ajay in a Shimpiayame, and he tapped Shinidelo, Lila Duriga, Jojavarishin, Jama Wimatoma.